Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ10ရက်တောက်ကြနေမနေ့ဖက် VOA တာမျက်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line တို့မီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးပါပါအာရှနိုင်ငံတွေကိုတောက်အောင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံမှာတရုတ်သမ္မတရှီကျင်ပင်နဲ့မြောက်ကိုရီးယားအရေးရောကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတိတိတသာပဲနုနုညံ့ညံ့ပြောဆိုနေပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းအစွမ်းမှုထိပ်သီးညီလာခံတရုတ်ကိုဗီယက်နမ်ကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာတောက်ကြနေမှာဒေါ်နယ်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှခွန်ရယ်
။ကောင်းပါပြီရှင်။အခုဆက်မနက်ခင်းနားဆင်ကြရမယ့်နိုင်ငံတကာသတင်းလွှာတွေမြန်မာဆိုင်ရာသတင်းလွှာတွေထဲမှာတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့ဒုက္ခသည်တွေထဲမှာ HIV ပိုးရှိသူတွေကိုတွေ့ထားရတဲ့အကြောင်
း We have about 61 HIV patient. AIDS patient.
Costas Bazar ဒေသကျမကြီးတာဝန်ခံတဦးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့ပါကစ္စတန်ဘက်မှာတော့အစွန်းရောက်အစ္စလာမစ်တက်ကြွလှုပ်ရှားသူတွေကတရားရေးဝင်ကြီးကိုယာရုကဖယ်ရှားပေးဖို့မြို့တော်ရဲ့အထင်ကရလမ်းစုံကိုပိတ်ဆို့ဆန္ဒပြနေကြပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာအင်ရှင်မင်းသားဦးဆောင်တဲ့အာဂရိနှိမ်နင်းရေးလှုပ်ရှားဟာတော်ဝင်မိသားစုတွေကိုပိတ်မှတ်ထားပြီးတစတစကျေပြန့်လာနေတဲ့အကြောင်းတခါစီးရီးယားအရှေ့ပိုင်းမှာတော့ ISD လက်ထက်ကနေပြီးတော့နေဆက်မြို့ကိုပြန်ပြီးတော့တင်လိုက်နိုင်ပြီဆိုတာကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုတခင်မြို့သက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ရှင်။
အာရှနိုင်ငံတွေကိုတောက်အောင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံမှာတရုတ်သမ္မတရှီကျင်ပင်နဲ့မြောက်ကိုရီးယားအရေးဆိုင်ရာတွေနဲ့ကုန်သွယ်ရေးဆိုင်ရာလိုကိစ္စရပ်တွေနဲ့ပတ်သက်ပြီးတိတိတသာပဲနူးနူးညံ့ညံ့ပြောဆိုနေတာတွေ့ရပါတယ်။ဒါပြင်အထူးနွေ့နွေ့ထွေ့ထွေ့ဆက်ဆံလိုကြောင်းလည်းပြသနေပါတယ်။ဘေကျင်းမှာပြုလုပ်တဲ့ဆွေးနွေးပွဲတွေအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုအမေရိကန်နဲ့တရုတ်တို့ပူတွေပြီးဖြည့်ရှင်းနိုင်မယ်လို့သူယုံကြည်ကြောင်းပြောကြားခဲ့တာပါတရုတ်နိုင်ငံမှာကုန်သွယ်ရေးနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကျင်ပင်ဦးဆောင်မှုကိုတိတ်ကိုလေးစားကြောင်းနဲ့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပြီးအမေရိကန်ကသူ့ရဲ့မူဝါဒကိုပြောင်းလဲရမယ်လို့လည်းမှတ်ချက်ချခဲ့တာပါကုန်သွယ်ရေးနဲ့ပတ်သက်ပြီးမျှမျှတတလုံနိုင်ရင်နှစ်ဖက်စလုံးအကျိုးရှိစေမယ်လို့လည်းပြောကြားခဲ့ပါတယ်သမ္မတထရမ့်ကသူဟာတရုတ်ခေါင်းဆောင်နဲ့တိတ်ကိုအဆင်ပြေနေတယ်လို့ဆိုပါတယ်တရုတ်ခေါင်းဆောင်ကလည်းအမေရိကန်နဲ့ဆက်ဆံရေးဟာခီးသည့်တစ်ခုရဲ့အစကိုရောက်နေပြီဖြစ်ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার အရေးနဲ့တခြားအရေးကြီးတဲ့ကိစ္စရပ်တွေမှာလည်းနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်ပြီးဆောင်ရွက်သွားမယ်လို့ကြေညာပြုခဲ့တာပါတရုတ်အမေရိကန်ဆက်ဆံရေးမှာပူးပေါင်းဆောင်ရွက်ရေးတည်တာနဲ့တခုတည်းသောရွေးချယ်စရာဖြစ်တယ်လို့လည်းတရုတ်သမ္မတရှီကျင်ပင်ကပြောပါတယ်။သမ္မတထရမ့်ရဲ့ဆက်နှစ်ကြာငါးနိုင်ငံခီးစဉ်အတွင်းတောက်ကြနေဆက်ပြီးတွားရောက်မယ်နိုင်ငံကတော့ဗီယက်နမ်နိုင်ငံဒါနန်မြို့ဖြစ်ပြီးအဲ့ဒီမှာ APEC ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးအစည်းအဝေးမှာမင်းကွန်းပြောကြမှာလည်းဖြစ်ပါတယ်။
အဲ့ဒီ APEC ညီလာခံပြင်ပမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့တွေ့ဆုံဆွေးနွေးပွဲရှိတယ်ဆိုတာမျိုးသမ္မတထရမ့်နဲ့နှိစက်တဲ့သတင်းရင်းမြစ်တွေကအရေးအမွှေးပြောနေကြပါတယ်။ဒါပေမဲ့ဘာမှတော့တရားဝင်ပြောတာမရှိသေးပါဘူး။သမ္မတရဲ့ဆက်နှစ်ရကြာအာရှခီးစဉ်မှာအတူပါသွားတဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းထွက်နေတဲ့ကောလာဟလတွေကိုဂျာတာပရင်းကြီးအထိဆက်ပြီးတွန်းပေးတယ်လို့ပြောနေစေပါပဲ။ခေါင်းဆောင်တွေထိပ်သီးအစည်းအဝေးအတူတက်ကြမယ်ဆိုတာရှင်းပါတယ်။သူတို့တွေတီးခြားတွေ့ဆုံဖြစ်သွားတယ်ဆိုရင်လည်းဒါကထူးထူးခြားခြားကိစ္စတော့ဖြစ်မှာမဟုတ်ပါဘူးလို့ဝန်ကြီး Tillerson ကသတင်းတောက်တွေကိုပြောပါတယ်။ဒီချိန်ထဲမှာပဲတွေ့ဆုံမယ်ဆိုရင်လည်းနှစ်နိုင်ငံကြားတကယ်တီးခြားဆွေးနွေးပွဲတစ်ခုလို့တော့ဖြစ်ဖွယ်မရှိဘူးလို့ဆိုတာကြောင့်အဲဒီလိုတရားဝင်တွေ့ဆုံတာမျိုးကအတိအပြည့်ရှိရလားဆိုတဲ့မေးခွန်းတွေထွက်လာစေပါတယ်။ရုရှားဘက်ကတော့နှစ်နိုင်ငံကြားဆွေးနွေးပွဲလုပ်ဖို့စီစဉ်နေတယ်ဆိုတာမျိုးပြောဆိုနေပါတယ်။ APEC ထိပ်သီးအစည်းအဝေးတက်ဖို့အတွက်ရောက်တဲ့အချိန်တွင်ခေါင်းဆောင်တို့တွေ့ဆုံမယ်ဆိုတဲ့သဘောမျိုးရုရှားဆိုရလက်ထောက်တူဦးဖြစ်သူယူရီဦးရှာကော့ဖ်ကရုရှားသတင်းဌာနတွေကိုပြောခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့တွေ့ဆုံမှုဖြစ်နိုင်ခြေကိုဆွေးနွေးနေတယ်လို့သမ္မတပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကရိုက်တာသတင်းဌာနကိုပြောပါတယ်။
လည်းနဲ့ထိန်းချုပ်ရေးဆိုင်ရာအဓိကစာချုပ်ကိုရုရှားဘက်ကလိုက်နာစေဖို့အတွက်နီလန်တွေကိုနေတိုးစစ်မဟာမိတ်အဖွဲ့ချုပ်ကာကွယ်ဝင်ကြီးတွေအနေနဲ့စဉ်းစားနေကြတယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျန်မက်တစ်ကချက်သက်ပရင်းနေမှာပြောကြားလိုက်ပါတယ်။ဝင်ကြီးမက်တစ်ဟာဘယ်လ်ဂျီယမ်နိုင်ငံမှာနေတိုးအဖွဲ့ဝင်ဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးနေတာပါ။ American နဲ့ Russia မြေပေါ်မှာတာတူးနဲ့တာလတ်ပြက် nuclear ဒုံးကျည်တွေချမှတ်ထားဖို့အတွက်တားမြစ်ထားတဲ့ INF လို့ခေါ်တဲ့တာလတ်ပြက် nuclear ဒုံးကျည်ဆိုင်ရာသဘောတူစာချုပ်ကို Russia ဘက်ကချိုးဖောက်ပြီးပဲ့ထင်းတဲ့ဒုံးကျည်တွေချထားတယ်ဆိုတာသိကြကြောင်းနဲ့ဒီ INF စာချုပ်ကို Russia ကလိုက်နာလောက်အောင် NATO အဖွဲ့ဝင်တွေကစူးစမ်းနေကြတာဖြစ်ကြောင်းဝန်ကြီး Mattis ကသတင်းတောက်တွေကိုချက်သပြင်းနေမှာပဲပြောကြားခဲ့တာပါအခုလို Russia ဘက်က INF စာချုပ်ကိုလိုက်နာလာဖို့တင်မကပဲတခြားလက်နက်ထိန်းချုပ်ရေးဆိုင်ရာသဘောတူညီချက်တွေကိုပါလိုက်နာလာအောင်လှုပ်ဆောင်ဖို့အတွက် NATO အဖွဲ့ဆွေးနွေးနေကြတာလို့လည်း American ကောက်ဝေးဝန်ကြီးကပြောပါတယ် Russia ကတော့အခုလိုသဘောတူစာချုပ်ကိုချိုးဖောက်ကြောင်း American ပြည်ထောင်စုရဲ့ဆက်ဆွဲချက်ဟာမမှန်ကန်ကြောင်းထပ်တလဲလဲပဲညှင်းဆိုထားပါတယ်ဒါအပြင်ပိုလန်နဲ့ Romania နိုင်ငံတွေမှာ American က Patriot ဒုံးကျည်စနစ်တပ်ဆင်ထားတာဟာ Russia ကိုပစ်ခတ်ဖို့အတွက်လှုပ်ထားဖြစ်နိုင်ကြောင်းလည်းပြောပါတယ် INF စာချုပ်ဟာ1982ခုနှစ်တုန်းက American သမ္မတ Ronald Reagan နဲ့အဲ့ဒီချိန်က Soviet Russia သမ္မတ Mikhail Gorbachev တို့သဘောတူစာချုပ်လက်မှတ်ရေးထိုးထားတာဖြစ်ပါတယ
်ပြည်ထောင်ကြီးချုပ် Theresa May ဦးဆောင်တဲ့ဆိုရဟာအကြံအတည်တစ်ခုပြီးတစ်ခုနဲ့ကြုံနေရတာကြောင့်အစိုးရပြိုလဲသွားရင်ဆိုတဲ့အခြေအနေမျိုးတွေဥရောပသမဂ္ဂ EU ကစစ်ဆက်ညှိနှိုင်းရေးမှုတွေအဆင်သင့်ပြင်နေကြတယ်လို့ Brussels မြို့ကတာဝန်ရှိသူတွေကပြောပါတယ်ဒီတိုင်တိုက်ခံလေးပါပါတီကလည်းစိတ်အားတက်တက်တန်တန်နဲ့အစင်သင်းစောင့်နေပြီးအနာရကွန်ဆာဗေးတစ်အစိုးရဟာတိတ်ကိုပြိုလွယ်ပြက်လွယ်ဖြစ်နေပြီးတော့အလင်းသင်းတယ်လို့ဖြစ်လာတဲ့ဖြစ်ရပ်တွေကဖြုတ်ချလိုက်နိုင်ခြင်းရှိတယ်လို့လေးပါပါတီဒုတိယအကြီးအကဲကကြာသာပတိနေမှာပြောပါတယ်။ဝန်ကြီးချုပ်မေကသတင်းနှစ်ပတ်အတွင်းအစိုးရအဖွဲ့ဝင်အဓိကဝန်ကြီးနှစ်ဦးကိုထုတ်ပြလိုက်ရပြီးတဲ့နောက် Daily Telegraph သတင်းစာရဲ့ကြာသာပတိနေ့ထုတ်မှာ Another Day Another Crisis လို့သတင်းကောင်းကြီးတက်ရေးပါတယ်။လေမိုင်းမတော်မတရားလုပ်မှုဆိုင်ရာဆွဆွဲချက်တွေကြောင့်ကာကွယ်ဝင်ကြီးမိုက်ကယ်ဖောလွန်ကိုထုတ်ပြခဲ့ရပြီးတဲ့နောက်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးဖရီဒီပတ်တယ်ကိုလည်းအစ္စရေးနိုင်ငံကိုမိသားစုအပန်းဖြေခရီးထွက်ခြင်းတွင်အစ္စရေးဝန်ကြီးတွေစီးပွားရေးလုပ်ငန်းရှင်တွေဆွေတရားဟောသူနာမည်ကြီးလော်ဘီတွေနဲ့တရားမဝင်14ချိန်တွေ့ဆုံခဲ့တာကြောင့်ဗိုလ်ဒူးနှင့်နှောင်းပိုင်းကထုတ်ပြခဲ့တာပ
ဗီယိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက် Vietnam နိုင်ငံကိုရောက်နေတဲ့ Canada ဝန်ကြီးချုပ် Justin Trudeau ဟာတောက်ကြနေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်အရေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ Canada ဝန်ကြီးချုပ်ဟာ September လတုန်းကဒေါင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ရောစာနဲ့ပါဆက်သွယ်ပြီးအပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့အတွက်ပြောကြားခဲ့တာပါ။ဒါပေမဲ့မြန်မာစစ်တပ်ဟာသူမရဲ့ထိန်းချုပ်မှုအောက်မှာရှိမနေဘူးလို့မြင်လာကြောင်းရခိုင်ပြည်နယ်ကနေအောက်ကလနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခတွေတိမ့်နေချီးပြီးထွက်ပြေးခဲ့တဲ့နဲ့ပတ်သက်ပြီးတော့သူမကိုအပြစ်တင်ဖို့ကနေဒါအစိုးရဝင်လင်းနေတာဖြစ်ကြောင်းကနေဒါအရာရှိတွေကပြောကြားချက်ကိုကိုးကားပြီး The Star သတင်းမှာဖော်ပြထားပါတယ်။တောက်ကြနေဒေါန်ဆန်းစုကြည်နဲ့မတွေ့ဆုံခင်မှာကနေဒါရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာဖြစ်နေမကြသေးခင်ကမှခန့်အချင်းခံခဲ့ရတဲ့ဘော့ဘ်ရေးဟာဝန်ကြီးချုပ် Trudeau နဲ့တွေ့ဆုံပြီးသူ့ရဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံခီးစဉ်တွေ့ရှိချက်တွေကိုတင်ပြမှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာလည်းဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်ထဲစတင်ကျင်းပမယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ကျက်သပရင်းနေမှာဗီယက်နမ်နိုင်ငံကိုရောက်ရှိနေတာပါ။ဗီယက်နမ်မှာ17ရက်နဲ့12ရက်နေ့ကျင်းပမယ်။ APEC ထိပ်သီးညီလာခံအပြင်ဖိလစ်ပိုင်မှာ13ရက်ကနေ18ရက်နေ့အထိကျင်းပသွားမယ်။32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုလည်းဒေါန်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဖိအားတွေဆက်လက်ပြီးပေါ်ထွက်နေချိန်မှာပဲနိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်မဲ့ညီလာခံတွေကိုတက်ရောက်ဖို့ဒေါန်ဆန်းစုကြည်တွားရောက်နေတာဖြစ်ပါတယ်
။မြန်မာစစ်ဘက်ခေါင်းဆောင်တွေကိုပြစ်မှတ်ထားရေးယူဖို့အမေရိကန်လွှတ်တော်မှပြင်ဆင်နေကြတာဟာဖြင့်ပါတီကြီးနှစ်ရာစလုံးရဲ့ခိုင်မာတဲ့ထောက်ခံမှုကြားထားတာကြောင့်ကွန်ဂရက်လွှတ်တော်မှခက်မမြန်အတီးဖြစ်ဖို့ရှိတယ်လို့အမေရိကန်လွှတ်တော်မှတ်တွေကအပြုအယေကိုပြောပါတယ်။အောက်လွှတ်တော်မှ Burma Sanctions Bill ဆိုတာကိုပြင်ဆင်နေကြပြီးအထက်လွှတ်တော်မှလည်းလိုင်လျောညီတွေရှိမဲ့ဥပဒေမူကြမ်းတရက်ကိုပြင်ဆင်နေကြတာပါ။ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့အတွက်မြန်မာစစ်ဘုတ်ချုပ်တွေအပေါ်စီးပွားရေးအရဖိအားပေးဖို့ဤရတာပါစီးပွားရေးအကျိုးအမြတ်တွေတိမ်ကြုံရယူနေတဲ့အချိန်ထဲမှာရိုဟင်ဂျာလူမှုအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်နေတာကို ပုံမှန်လုပ်နေကြဖြစ်ရတဲ့ခုလိုမျိုးတင်းကြီးခံနေမှာမဟုတ်ဘူးဆိုတာဒီဥပဒေကသိအားကောင်းတဲ့သတင်းစကားပါလိုက်မှာဖြစ်ပါတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝါရင်အဖွဲ့ဝင်လွှတ်တော်မှအဲလီယိုအန်ဂယ်ကပြောပါတယ်မြန်မာအစိုးရပြောခွင့်ရတူကတော့နိုင်ငံစီးပွားရေးထုတ်တက်ဖို့ပြည်တွင်းတည်ငြိမ်မှုလိုအပ်ကြောင်းနိုင်ငံတကာတန်ခတ်ရည်ရွယ်မှုတွေချမှတ်တာဟာခီးသွွားလုပ်ငန်းနဲ့စီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုတိုက်ကြိုက်ထိခိုက်စေမှာဖြစ်ပြီးစိုးရွားတဲ့အကျိုးဆက်အများအပြားရှိပါလိမ့်မယ်လို့ Reuters သတင်းဌာနကပြောပါတယ်
American သမ္မတ Donald Trump နဲ့ Philippine သမ္မတ Rodrigo Duterte တို့ဟာတနင်္လာနေ့မှာမျက်နှာချင်းဆိုင်တွေ့ဆုံကြတော့မှာဖြစ်ပါတယ်။ Philippine နိုင်ငံမှာ73ရက်နေ့မှာစတင်ကျင်းပမယ့်အနှစ်50မြောက်အာဆီယံဖွဲ့စည်းပေါ်ပေါက်လာတဲ့အထိမ့်မှတ်လည်းဖြစ်တဲ့32ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက် American သမ္မတ Donald Trump ဟာတနင်္လာနေ့မှာ Philippine ကိုရောက်ရှိမှာဖြစ်ပါတယ်။တူညီမှုတွေရှိနေတယ်လို့အများကမြင်ထားတဲ့သမ္မတနှစ်ယောက်ကြားမှာအခုအခါမြန်မာချင်းဆိုင်တွေ့ဆုံမှုကပထမဆုံးအကြိမ်လည်းဖြစ်ပါတယ
်။ထိုင်းနိုင်ငံက Jasmine Sun လို့ခေါ်တဲ့အနံ့ရတာကောင်းမွန်တဲ့ဆန်မျိုးစားဟာကမ္ဘာအကောင်းဆုံးဆန်ဖြစ်ထပ်ပြီးရွေးချယ်ခံရပါတယ်။တရုတ်ပိုင်မကောက်ကျွန်းမှာဗုဒ္ဓနေ့ကကျင်းပတဲ့ကိုကြည်မြောက်ကမ္ဘာဆန်ညီလာခံတွင်လုပ်တဲ့ကမ္ဘာအကောင်းဆုံးဆန်ပြိုင်ပွဲမှာအခုလိုရွေးချယ်ခံရတာပါ။အဲ့ဒီပြိုင်ပွဲမှာကမ္ဘောဒီးယား၊ထိုင်း၊ဗီယက်နမ်၊အမေရိကန်၊ပါကစ္စတန်၊သီရီလင်္ကာနဲ့မြန်မာနိုင်ငံ9နိုင်ငံကဆန်မျိုးစားပေါင်း21မျိုးဝင်ပြိုင်ခဲ့ကြပါတယ်။ဒီထိုင်းဆန်မွေးဟာကမ္ဘာအကောင်းဆုံးဆန်ဖြစ်နှစ်နှစ်ဆက်တိုက်ရွေးချယ်ခံရတာလည်းဖြစ်ပါတယ်စုစုပေါင်းဆိုရင်အကောင်းဆုံးဆန်ဖြစ်ရွေးချယ်ခံရတာ၅ကြိမ်အထိရှိတော့ပါပြီကမ္ဘာအကောင်းဆုံးဆန်ရွေးချယ်ပွဲကို2009ခုနှစ်ကဖိလစ်ပိုင်နိုင်ငံစီဘူးကျွန်းမှာဆောက်လုပ်ခဲ့တာဖြစ်ပြီးဆန်ကိုအဓိကထားစိုက်ပျိုးတဲ့နိုင်ငံတွေမှာနှစ်စဉ်လှည့်ပြီးတော့ကျင်းပလာတာပါဆန်နဲ့ပတ်သက်ရင်အဓိကအကြဆုံးညီလာခံဖြစ်တဲ့ကမ္ဘာဆန်ညီလာခံကိုတော့2019ခုနှစ်ဒီနှစ်အတွက်မကောက်ကျွန်းမှာနိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်တိုင်းလူကြီးတွေကတော့အစအစဆိုင်ရာကြွမ်းကျင်သူတွေအမေရိကန်ပြည်တော်စုကအချက်ပြုတ်ဆိုင်ရာအကြံပေးပုဂ္ဂိုလ်တွေနဲ့လမ်းမဲ့ကျော်စပိုမှုတွေဖြစ်ကြပြီးအနက်အရသာပျော်ပျောင်းနှူးညံ့မှုနဲ့တွင်ပြင်လက္ခဏာဆိုတဲ့သတ်မှတ်ချက်၄ခုနဲ့အညီအကောင်းဆုံးစံကိုအမှတ်ပေးရွေးချယ်ကြတာပါခင်ဗျာ Direct from Washington The Voice
of America နိုဝင်ဘာလ10ရက်တောက်ကြနေ့မနေ့ဖြစ်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာဖြစ်ပါတယ် VOA American ရဲ့အတန်ရဲ့တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကို internet ဆက်မျက်နှာ VOA Burmese.voanews.com ကနေသာမက VOA ရဲ့ Facebook ဆက်မျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရရှင်အခုမနေ့ခင်သတင်းလွှာတွေမှာတော့နိုင်ငံတကာကစိတ်ဝင်စားစရာအကြောင်းအရာတွေနဲ့စပါရစီရှင် IS Islamic စစ်သွေးကြွားတွေရဲ့နောက်ဆုံးအဓိကခြေကုပ်စခန်းဖြစ်တဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းကအဘူကမတ်နေဆမ်မြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီလို့ဆီးရီးယားအစိုးရစစ်တပ်တကပြောပါတယ်။အီရတ်အစိုးရတပ်ဖွဲ့တွေကလည်းဆီးရီးယားနယ်စပ်သူတို့နိုင်ငံဘက်ချမှာရှိတဲ့အယ်ကူရမ်မြို့ကိုလွန်ခဲ့တဲ့ရက်အနည်းငယ်ကပဲပြန်ပြီးတော့သိမ်းပိုက်ထားနိုင်ခဲ့တဲ့အကြောင်း VOA သတင်းတောက် Edward Uranian Cairo မြို့ကနေသတင်းပေးပို့ထားတာကိုဦးဆံမိုးဝေကပြောပြမှာပါရှင်
။ حررت وحدات من قواتنا المسلحة بالتعاون مع القوات الرديفة والحليفة
البو كمان မြို့ကနေ IST ကိုတိုက်ထုတ်တဲ့နေရာမှာစီးရီးယားစစ်တပ်နဲ့အတူသူ့ရဲ့မဟာမိတ်တွေဖြစ်တဲ့လေဘနွန်နိုင်ငံကအီရန်ကိုထောက်ခံတဲ့ Hezbollah ပြည်သူ့စစ်တပ်ဖွဲ့လည်းပါဝင်တယ်လို့စီးရီးယားစစ်တပ်ပြောခွင့်ရသူကပြောပါတယ်မြို့ရင်းမှာတိုက်ခတ်မှုတွေဖြစ်ပွားပြီးတော့မကြခင်မှာပဲ IS စစ်သွေးကြွတွေဟာမြို့ကနေထွက်ပြေးသွားကြပြီးနေရာအနှံ့ပြန့်ကျဲထွက်ပြေးသွားတဲ့စစ်သွေးကြွတွေကိုစီးရီးယားအစိုးရတပ်တွေကလိုက်ပြီးတော့တိုက်ခိုက်နေကြပါတယ်ဒီရဆူရတက်တွေကတေကနာယအတွင်ထွက်ပြေးသွားကြတဲ့အစ္စလာမစ်စစ်သွေးကြွတွေကိုတာဝေးပြီးအမြောက်တင်နဲ့ပြစ်ခတ်နေတဲ့ပုံတွေကိုစီးရီးယားရုပ်သံမှာပြတ်တာနေပါတယ်။အယ်ဘူကမဲမျိုးကိုဝင်ရောက်တက်ခိုက်ချိန်မှာမြို့ရင်းမှာ IS တက်ခိုက်ရေးသမားတွေဘလောက်ရှိနေတယ်ဆိုတာကတော့တေချာမသိရပါဘူး။အာရဗီဒီယာတွေကတော့တမျိုးလုံးမှာပျက်စီးနေတဲ့ဓာတ်ပုံတွေကိုဖော်ပြကြပြီးမြို့ရဲ့နေရာတချို့မှာဂျူကြားဂျူကြားခုခံတက်ခိုက်မှုလေးတွေရှိနေသေးတယ်လို့ဆိုပါတယ်။စီးရီးယားဆူရတက်တွေကလမ်းနေနဲ့အဆောက်အဦတွေမှာISD ထောင်ထားတဲ့မိုင်းတွေကိုရှင်းလင်းနေကြတယ်လို့ Syria စစ်တပ်ရဲ့ပြောခွင့်ရသူကပြောပါတယ်။ Abu Kamal မြို့ရဲ့နေဆက်တစ်ဖက်အီရတ်နိုင်ငံအတွင်းမှာတော့အီရတ်အစိုးရတပ်တွေနဲ့သူတို့ရဲ့မဟာမိတ်ရှီယာပြည်သူစစ်တွေက El Qayyam မြို့ကိုရဲ့အနေငယ်အကြကပြန်လည်သိမ်းပိုက်ခဲ့ပါတယ်။ El Hushat လို့ထင်ရှားတဲ့အီရတ်ပြည်သူစစ်တပ်ဖွဲ့တွေအများပြားဟာ Abu Kamal မှာ ISD ကိုဆက်လက်တိုက်ခိုက်နေတယ်လို့ Saudi by El Hayat သတင်းစာမှာဖော်ပြထားပါတယ်။ Abu Kamal ကိုပြန်လည်သိမ့်ပိုင်နိုင်တာဟာဒေတာတွင်မှာအာနာကြီးထွားနေတဲ့သူ့ရဲ့မဟာမိတ်အီရန်နိုင်ငံအတွက်အဓိကကြတဲ့အောင်ပွဲတစ်ခုဖြစ်တယ်လို့ဘေရုတ်မြို့အမေရိကန်ယူနီဗာစီတီမှာနိုင်ငံရေးသိပ္ပံသင်ကြားပို့ချပေးနေတဲ့ပမောက္ခဟီလယ်ကရှန်ကပြောပါတယ
် Now the Iraqis and Syrians have connected. It means the road has အခုဆိုရင်အဘူကမာမာအီရန်နဲ့ဆီးရီးယားတို့အကြားထိတ်ဆက်မိနေပါပြီ။ဒါကဘာသဘောလဲဆိုရင်တီရန်နဲ့ဘီရူအကြားလမ်းမကြီးပွင့်သွားတယ်လို့ဆိုရမှာပါ။နောက်ပြီးတော့အရှေ့လက်ပိုင်းဒေသအတွင်းအီရန်အနေနဲ့အဓိကအောင်ပွဲတစ်ခုရလိုက်တာဖြစ်ပါတယ်
။အီရန်အနေနဲ့ဒေသတွင်းမှာအခုလိုအဓိကဗျူဟာမြောက်တဲ့အောင်ပွဲတစ်ခုရရှိသွားတာကိုဆော်ဒီအာရေဗျားနဲ့အစ္စရေးတို့ကတော့ဒေါသထွက်ကြမှာပဲလို့ဘာမော့ခ်ကက်ရှန်ကပြောပါတယ်။အီရန်အနေနဲ့အနိုင်ရလိုက်တဲ့လမ်းကြောင်းကနေMediterranean Peninsula ကိုလက်နက်တွေရွှေ့ပြောင်းတည်ယူနိုင်မှာကိုဆော်ဒီနဲ့အစ္စရေးတို့ကစိတ်ပူနေကြတယ်လို့လည်းပြောပါရယ်။ American ပြည်တော်စုနဲ့တူရကီနိုင်ငံတွေဟာသူတို့နိုင်ငံအတွက်အဓိကပြဿနာတိုင်းပြည်တွေဖြစ်တယ်လို့ Syria အစိုးရကပြောပါရယ်။တူရကီတပ်ဖွဲ့တွေဟာ Syria ရဲ့ပိုင်းနဲ့အတွင်းမှာတရားမဝင်ဝင်ရောက်နေထိုင်ကြတယ်လို့ Syria သမ္မတ Bashar al-Assad ရဲ့မီဒီယာအကြံပေး Bottiana Shaban က Lebanon ရုတ်တံနဲ့တွစ်ဆုံကမှပြောကြားသွားပါရယ်။အလားတူပဲအမေရိကန်တပ်ဖွဲ့တွေကလည်းကျွန်ုပ်တို့မြေပေါ်မှာတရားမဝင်ဝင်ရောက်နေကြတယ်လို့ပြောပါတယ်။အမေရိကန်တပ်ဖွဲ့တွေဟာစီးရီးယားနိုင်ငံရဲ့မြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာရှိတဲ့ ISD ကိုတိုက်ခိုက်နေတဲ့ SDF ကတ်ပြည်သူစစ်တွေကိုကြောတောက်နောက်ခံပေးနေကြတာဖြစ်ပါတယ်
။ဥဆာမိုဝေပြပြခဲ့တာပါရှင်။အခုဆက်ပြီးပါကစ္စတန်နိုင်ငံနဲ့အစ္စလာမ်တက်ကြွလှုပ်ရှားသူတွေဟာမြို့တော်အစ္စလာမဘတ်နာကအချက်ချကြတဲ့လမ်းစုံမှာပိတ်ဆို့ဆန္ဒပြနေကြတဲ့အကြောင်းကိုလည်းတစ်ဆက်တည်းပြောပြပေးပါဦးမယ်ရှင်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့နာကနေ့စဉ်လူတန်းပေါင်းများစွာသွာလာလှုပ်ရှားနေတဲ့ဖိုင်ဇာဘတ်လမ်းစုံမှာထောင်ပေါင်းများစွာသောထိုင်ခီလာဘိုက်ယာရာဆူအလာပါတီရဲ့တက်ကြွလှုပ်ရှားသူတွေကြောင့်ယင်ကျော်ပိတ်ဆို့သွားခဲ့ရပြီးဒါဟာတိုင်းပြည်အတွင်းအစွန်းရောက်မှုကိုတိုက်ဖျက်ရေးဆောင်ရွက်ရမှာအစိုးရအနေနဲ့ဘလို့အခက်အခဲတွေကြုံနေရတယ်လဲဆိုတာကိုလည်းမိမောင်းထုတ်ပြနေတာဖြစ်ပါတယ်ထိုင်ခီလာဘိုက်ယာရာဆူအလာပါတီရဲ့တက်ကြွလှုပ်ရှားသူတွေဟာနိုင်ငံအရှေ့ပိုင်းလာဟိုးမြို့ကနေအင်္ဂါနေ့ကစတင်ထွက်ခွာလာပြီးဗုဒ္ဓဟူးနေ့နှောင်းပိုင်းမှာနာမည်ကျော်ဖိုင်ဇာဗက်လမ်းစုံကိုရောက်လာခဲ့ကြတာပါ။သူတို့လက်ထံမှာကင်ဆောင်ထားကြတဲ့ပိုစတာတွေမှာတရားရေးဝန်ကြီးဇာဟစ်ဟာမစ်ဟာနှိတ်ကွပ်ခံထားရတဲ့အမာဒီလူနည်းစုကိုအခွင့်အရေးပေးမဲ့ဖွဲ့စည်းပုံပြင်ဆင်ချက်အတွက်တွန်းအားပေးခဲ့တဲ့ဆိုတဲ့ဆူဆော့ချက်နဲ့သူ့ကိုယာရုကချက်ချင်းဖယ်ရှားပေးဖို့ပြည်ထောင်စုအစိုးရကိုတောင်းဆိုထားကြပါတယ်။လက်ရှိအစိုးရအဖွဲ့ဟာအငင်းပွားစရာဖြစ်နေတဲ့ဥပဒေပြင်ဆင်ချက်အတွက်လွှတ်တော်ထဲမှာလည်းသူ့ရဲ့မဟာမိတ်အစ္စလာမစ်ပါတီတွေရဲ့ဖိအားပေးမှုကိုခံနေရပြီးစန္ဒပြခေါင်းဆောင်တွေကသူတို့ရဲ့တောင်းဆိုချက်မရမချင်းလူစုမခွဲဘူးလို့အခိုင်အမာပြောထားကြပါတယ်။ပါကစ္စတန်ပြည်ထရေးဝန်ကြီးအဆန်အက်ဘယ်ကတရားရေးဝန်ကြီးကိုယာရုကဖယ်ရှားဖို့တောင်းဆိုချက်ကိုညှဉ်းဆန်းပြီးသူ့ကိုတရားစွဲဆိုစရာအကြောင်းလည်းမရှိဘူးလို့ VOA ကိုပြောပါတယ်
။ဆနပြသူအုပ်စုလေးတစုလမ်းဘေးမှာထိုင်နေကြတာရှိပါတယ်။လမ်းပေါ်မှာအခုလိုထိုင်နေတာဟာဥပဒေနဲ့မညီညွတ်ကြောင်းဒီလိုလူစုတာမျိုးကိုဥပဒေကတားမြစ်ထားတဲ့အကြောင်းဖြောင်းဖြားပြီးတော့သူတို့နဲ့စကားပြောညှိနှိုင်းဖို့ကြိုးစားနေပါတယ်။သူတို့ဘက်ကဥပဒေချိုးဖောက်တဲ့ပြုမှုမှုတွေလှုပ်လာမယ်ဆိုရင်တော့တရားဥပဒေအတိုင်းအရေးယူဆောင်ရွက်ရမှာပါပဲ
။ဒါပေမဲ့ဆန္ဒပြခေါင်းဆောင်တွေကတော့ဝန်ကြီးဟာမစ်ကိုအပြစ်ပေးရမယ်လို့အခိုင်အမာပြောထားပြီးတချို့ကတော့သူ့ရဲ့အစ္စလာမ်ဘာသာအပေါ်သက်ဝင်ယုံကြည်မှုကိုတောင်းမှပဲမေးခွန်းထုတ်ကြပါတယ်။ကာဒင်ရပ်စဘီကအခုလိုပြောပါတယ်
။ပါလီမန်ရဲ့ဆောင်ရွက်ချက်တွေကြောင့်ပြည်သူတွေကစိတ်ပျက်နေကြတဲ့အချိန်ကစပြီးမျိုးသားမှုတွေရှိနေတဲ့ဒီမျိုးထဲမှာဆန္ဒပြပွဲလုပ်ဖို့ဆုံးဖြတ်ခဲ့ရတာပါ။ပြီးတော့ကျွန်တော်တို့ရဲ့ပထမတောင်းဆိုချက်ကဒီတရားရေးဝန်ကြီးကိုဖယ်ရှားပေးဖို့ဖြစ်ပါတယ်။
တရားရေးဝန်ကြီးဟာမစ်ဟာသူဟာအစ္စလာမ်ဘာသာဝင်အမှန်တကယ်ဖြစ်ကြောင်းနဲ့အမာဒီဘာသာဝင်မဟုတ်ဘူးဆိုတာကိုအခိုင်အမာပြသတဲ့ဗီဒီယိုကလစ်တစ်ခုကိုလူမှုကွန်ရက်မီဒီယာမှာချက်ချင်းတင်ပေးလိုက်ပါတယ်။ဒီဖြစ်ရပ်ကဘာကိုပြနေသလဲဆိုတော့ပါကစ္စတန်အာဏာပိုင်တွေဟာအစ္စလာမ်ဥပဒေရဲ့ဘာသာရေးကိုပုတ်ခတ်စော်ကားမှုနဲ့တခြားဆက်ဆက်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကအချက်လက်တွေနဲ့ပတ်သက်ပြီးအာဏာပိုင်တွေအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကြုံတွေ့နေရတယ်ဆိုတာကိုဒီလှုပ်ရှားမှုကမိမောင်းထိုးပြနေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအတွင်းမှာအမာဒီတွေကိုမွတ်စလင်တွေလို့မသတ်မှတ်ဘဲဗလီတွေမှာဝိပုစုတောင်းမှုတွေကိုလည်းတားမြစ်ထားပါတယ်။အစ္စလာမ်ဘာသာအပေါ်အမာဒီတို့ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဟာတမယိုးကျအဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကွဲလဲပြီးသူတို့ရဲ့အတိတ်ပဲဖွင့်ဆိုချက်ကိုပင်မမွတ်စလင်တွေကတလွဲအတိတ်ပဲကောက်ယူနေကြခြင်းသာဖြစ်တယ်လို့ဆိုကြပါတယ်။ဒါကြောင့်လဲအခြေခံဝါဒီတွေကအမာဒီတွေကိုအကြမ်းဖက်နှိပ်ကွပ်ဖို့တိုက်တွန်းသလိုဖြစ်လာခဲ့ပါတယ်။အစ္စလာမဘတ်မြို့ရဲ့အချက်ချာကြတဲ့နေရာတွေအထူးသဖြင့်နိုင်ငံခြားတန်တမန်ရက်ွက်တင်တဲ့အစိုးရယုံတွေလွှတ်တော်အစအဦးတွေစီကိုစန္ဒပြသူတွေရောက်မသွားအောင်ကာကွယ်ဖို့အုပ်ချုပ်ရေးအဖွဲ့ကကွန်တိန်နာကားတွေနဲ့ရဲတပ်ဖွဲ့ဝင်4,000လောက်ကိုတပ်ဖြတ်နေရာချထားပါတယ်။မြို့ထဲကကျောင်းတွေနဲ့ရုံးတွေအကုန်လုံးနှီးပါးကိုလည်းပိတ်ထားရပါတယ်။ဒီစန္ဒပြသူတွေကိုမနှိမ်နှင်းတဲ့အတွက်လမ်းပိတ်ဆို့မှုတွေကြောင့်အစိုးရဟာဝေဖန်ခံနေရပါတယ်ရှင်။ VOA American တန်ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခု sorry အာရေဗျနိုင်ငံဘက်ကိုလည်းကြည့်ကြရအောင်ပါ။ sorry အာရေဗျနိုင်ငံမှာအင်ရှစ်မင်သားမိုဟာမက်ဘင်ဆာမန်ဦးဆောင်တဲ့အဂတိနှိမ်နင်းရေးလှုပ်ရဟာတော်ဝင်မိသားစုတွေကိုပိတ်မှတ်ထားပြီးတစတစကျေပြန်လာနေပါရယ်။အရှေ့လေပိုင်းဒေသကအချမ်းသာဆုံးနဲ့အာဏာရှိသူတို့ချို့လဲပါဝင်ပတ်သက်လာနေပါရယ်။ဒီကိစ္စဟာစီးပွားရေးသာမကနိုင်ငံရေးပြဿနာလည်းဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။ VOA သတင်းတောက် Henry Richwell ရဲ့သတင်းလွှာကိုအခြေခံပြီးဦးကျော်စံသားကပြောပြပါမယ်ရှင်။
ဒီကြဲရသက်တနှစ်ပတ်ကျော်လောက်ကမှသန္ဓမန်တွေရင်းနှီးမြှုပ်နှံသူတွေဟာရီယတ်မြို့တော်ဂရစ်ကာလ်တန်ဟိုတယ်မှာစုယုံပြီးဆော်ဒီအင်ရှစ်ဆန်ရဲ့ဒေါ်လာဘီလျံ900တန်းမြို့စစ်တည်ဆောက်ရေးစီမံကိန်းကိုတက်ရောက်နားထောင်ခဲ့ကြပါသေးတယ်။ရေနံကလန်းခွဲပြီးပြန်ပြည့်မြဲစွန့်အင်ဆက်ဆက်နဲ့လက်ပတ်မဲ့မြို့စစ်ကြီးစီမံကိန်းဖြစ်ပါတယ်။အဒီပတ်အစောပိုင်းမှာတော့အဲ့ဒီဟိုတယ်ကွန်ဖရင့်ခန်းမတွေမှာတော်ဝင်မိသားစုဝင်တွေစီးပွားရေးသမားတွေအပါအဝင်လူပေါင်းတရာစင်ကျော်ကိုဖမ်းဆီးပိတ်လောင်ထားတဲ့လျှို့ဝှက်ဗီဒီယိုထွက်ပေါ်လာခဲ့ပါတယ်။ဒီလိုရကိုလူတွေထောက်ခံကြလိမ့်မယ်လို့အင်ရှစ်မင်သားမိုဟာမက်ဘင်ဆာမန်ကတွက်ထားပုံရတယ်လို့ချင်းတန်ဟောက်စုရဒနာဥစုကပင်လယ်ကွေ့ရေးရာသုံးသပ်သူဂျင်းကနမွန်ကဆိုပါတယ်
တောင်းဝင်မိသားစုတွေနဲ့သူတို့ရဲ့မဟာမိတ်တွေကိုလူသိရှင်ကြားအဆက်ခွဲဖို့အတွက်သူတို့ရဲ့လုံခြုံမှားတွေဆိုပြီးမီဒီယာတွေမှာဖော်ပြတာဟာနိုင်ငံရေးပုံစံတစ်ဖြစ်ပါတယ်အင်ရှစ်မင်သားမိုဟာမက်ဘင်ဆာမန်ကတော့ဒီလုံရကိုလူတွေကထောက်ခံကြလိမ့်မယ်လို့တွက်ထားပုံရပါတယ်
ဖန်ခံရသူတွေအထက်မှာကမ္ဘာအချမ်းသာဆုံးသူတူဖြစ်တဲ့မင်သားအယ်ဝါလစ်ဘင်တာလာလည်းပါဝင်ပါတယ်။သူဟာ Twitter, Apple, Citigroup တို့လိုဒိတ်ဒိတ်ကျဲကော်ပိုရေးရှင်းကြီးတွေမှာအစုဆက်ရထည့်ဝင်ထားပြီးစီးပွားရေးလုပ်ငန်းလုပ်ဖော်ကောင်းတယောက်ဖြစ်တယ်လို့သတ်မှတ်ယူဆခြင်းခံရသူဖြစ်ပါတယ်။ဒါကြောင့်အခုဖြစ်ရဟာအနောက်တိုင်းစီးပွားရေးလောကကိုတောင်ကြဲရက်ခတ်လာနိုင်ပါတယ်။ဒီအဆီဇင်ဟာဘယ်လောက်ထိနောက်ကျောင်းပြန်သွားမလဲဆိုတာလည်းမေးစရာတစ်ခုပါ။ဗြိတိန်ကာကွယ်ရေးလုပ်ငန်းကုမ္ပဏီဖြစ်တဲ့ BAE ဟာ2010ရုံးကဒေါ်လာ3,000နဲ့ချီတဲ့ jet တိုက်လေယာဉ်အယောင်အဝယ်မစမမှုမှာပါဝင်ပတ်သက်ခဲ့ပေမဲ့အဲ့ဒီတုန်းက Britain sorry နှစ်ဖက်နိုင်ငံရေးဖိအားနဲ့တီးမှုကိုဖုံးဖိဖြောက်ပြထားခဲ့တာပါလူအများပြားကတော့အခုအပုတ်ချပွဲဟာအသက်32နှစ်အရွယ်အင်ရှစ်မင်သားရဲ့အာဏာချုပ်ကန်ရေးအထောက်အမှုဖြစ်တယ်လို့စုမြင်ကြပါတယ်အခုရာထူးဖြုတ်အဖမ်းခံရတဲ့အထက်မှာယခင်နိုင်ငံဆောင်တပ်အကြီးအကဲမင်သားမီထပ်ဘင်အဗ်ဒူလာလည်းပါဝင်ပါတယ်ဒါနဲ့ပတ်သက်ပြီးလုံခြုံရေးသုံးသပ်သူ Graham Griffiths ကအခုလိုဆိုပါတယ်
မိုဟာမက်ဘင်ဆာလမန်ဟာပထမကာကွယ်ရေးဝန်ကြီးတာဝန်ကိုယူပါတယ်နောက်ပြီးတော့အကြမ်းဖက်တံပြန်တိုက်ဖျက်ရေးနဲ့ထောက်လှမ်းရေးကိုသူ့လက်အောက်ကိုသိမ်းသပ်ပါတယ်ဆိုတော့အခုနိုင်ငံဆောင်တပ်ရဲ့အကြီးအကဲရာထူးကိုရယူလိုက်တာဟာနောက်ဆုံးကြံနေတဲ့အာဏာတရက်ကိုစုပ်ကိုင်လိုက်ခြင်းဖြစ်ပါတယ
်ဘင်ဆာလမန်ဟာအခုလိုနှိကုပ်မှုတွေလှုပ်လာတာသူ့ရဲ့2030ပြည့်ဤမှန်ချက်လို့ခေါ်တဲ့စီးပွားရေးလူမှုရေးပြုပြောင်းလဲမှုရဲ့တစိတ္တေဒါဆိုပြီးလုပ်နေတာဖြစ်ပါတယ်2019မှာရေနံစေးကျဆင်းခဲ့တဲ့အတွက်ဆော်ဒီအာရေဗျနိုင်ငံရဲ့ဘတ်ဂျက်ဟာဒေါ်လာ52ဘီလီယံလွန်ငွေပြခဲ့ပါတယ်။ဒါပြည်တွင်းအသတင်းထုတ်မှုတံမိုးရဲ့ရှေ့ရခိုင်နှုန်းဖြစ်ပါတယ်။ဒါအပြင်တော်ဝင်မိသားစုတွေအတွက်ကုန်ကျစရိတ်တွေနိုင်ငံတော်အဆောင်ရောင်တွေအတွက်ဆက်လက်ပြီးဖော်ပေါ်စီစီမဆုံးထိုင်တော့ပါဘူး။လက်ဗနန်ခြေဆိုင်စီးပွားရေးပညာရှင်ဂါဇီဝါဇနီကတော့ဒီခြေနေကိုအခုလိုသုံးသပ်ပါတယ
်။ဆာအူဒီမင်းနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအပြော့လာတဲ့အတွက်အပြောင်းလဲတွေလုပ်ဖို့ကြိုးစားလာပါတယ်။ရေနံငိုကြီးမိခိုနေရတဲ့အဖြစ်ကရင်းနှီးမြှုပ်နှံမှုအခြေပြုစီးပွားရေးဖြစ်ဖို့ကြိုးစားနေတာဖြစ်ပါတယ်။ရင်းနှီးမြှုပ်နှံမှုစီးပွားရေးစနစ်အတွက်အရေးကြီးတဲ့မူတွေကတော့ပွင့်လင်းမြင်သာမှုစီးရေးရှင်းလင်းပြတ်သားရေးအုပ်ချုပ်မှုစနစ်ကောင်းမွန်ရေးနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးတို့ပဲဖြစ်ပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့အခုအဂတိတိုက်ဖျက်ရေးလှုပ်ရှားဟာတရားမျှတပြီးပွင့်လင်းမြင်သာမှုစီးပွားတိုက်တွန်းထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ချက်ဆပ်ပစ္စည်းရဲ့အရာရှိတွေဟာတိုင်းပြည်ကိုသူတို့အကျွဲ့နှစ်ပေါင်းများစွာအသုံးထိုင်နေရသူတွေဖြစ်တယ်လို့ဆိုပြီးဆော်ဒီအင်ရှစ်မင်သားကိုချီးကျူးရင်းသူရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။သုံးသပ်သူဂျင်းကင်မော့ကတော့ဒီဖြစ်ရဲ့ကြက်ဟာဘလောက်ထိရိုက်ခတ်နိုင်လဲဆိုတာကိုအခုလို့တွက်ပြပါတယ်
။အင်ရှင်မင်းသားဘင်ဆာမန်ဟာစီးပွားရေးကိုအဓိကထားသူအကြမ်းဖက်ဝါဒကိုဆန့်ကျင်သူဆော်ဒီအာရေဗျကိုခေတ်သစ်ကဘာကြီးစီပို့ဆောင်မဲ့သူလို့အထင်ခံရသူဖြစ်ပါတယ်။ဒါပေမဲ့အခုလက်ရှိမှာကြိုတင်မခံမှန်းနိုင်တဲ့အခြေအနေဖြစ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးနဲ့စစ်ဖက်တာဝန်ရှိသူတွေအဖို့စိုးရိမ်စရာအများပြားရှိနေမှာဖြစ်ပါတယ်။
ဒီလိုမရေမရတဲ့အခြေအနေဟာဒေသတစ်ခုလုံးနဲ့ပတ်သက်နေပါတယ်။ဆူနီဥဆောင်တဲ့ဆော်ဒီအာရေဗျဟာယေမန်နိုင်ငံမှာရှီယာဟူသီသဘုံတွေနဲ့ဆက်လက်တိုက်ခိုက်နေကြပါ။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကလည်းအီရန်နဲ့ချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်အတည်ပြုမပြုဆိုတာမရေမရဖြစ်နေပါတယ်။သုံးသပ်သူတွေကတော့အီရန်နဲ့ဆော်ဒီအာရေဗျနှစ်နိုင်ငံအတွင်းဒီလိုမတည်ငြိမ်မှုတွေဟာသူတို့ရဲ့ပြိုင်ဆိုင်မှုကိုပိုမိုကြီးထွားလာစေလိမ့်မယ်လို့ခန့်မှန်းနေကြကြောင်းပါခင်ဗျာ။
ရရှိများရှင်ဆဲဆုနှစ်ပေါင်းများစွာအတွင်းအယက်သားဆူရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာ အခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ။ပြောင်းလဲချိန်တက်ပြီဆိုတဲ့ဆောင်းပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘလောက်ထိဆောင်ကျင်းပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘလောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဘင်္ဂလားဒေ့ရှ်နိုင်ငံ Causes Bazaar ကစစ်မှားရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါစေရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေထဲမှာ HIV ရောဂါပိုးရှိသူတွေကိုတွေ့ထားရပြီးသူတို့ကိုဘင်္ဂလားဒေ့ရှ်စစ်မှားရေးဌာနကစေဝါကူညီထောက်ပံ့ပေးနေပါတယ်။သူတို့တွေဟာဒုက္ခသည်စခန်းအသီးသီးမှာပြန့်ကျဲနေကြပြီးစခန်းတွေထဲမှာပဲဆက်ပြီးနေထိုင်နေကြတယ်လို့ Causes Bazaar ဒေတာကျမကြီးတာဝန်ရှိသူတူက VOE ကိုပြောပါတယ်။အပြည့်အစုံကိုတော့ကိုချော်ချော်သိန်းကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံ Causes Bazaar ဒေတာကဒုက္ခသည်စခန်းအသီးသီးမှာရောက်နေတဲ့ဒုက္ခသည်9သိန်းကျော်ထဲမှာ HIV ရောဂါပိုးရှိနေသူ60ကျော်ကိုစစ်ဆေးတွေ့ရှိထားတဲ့ကြောင်း Causes Bazaar ဒေတာကျမကြီးဌာနအကြီးအကဲဒေါက်တာ Abdul Salam ကVOE မင်္ဂလာပါသာဌာနနဲ့ဆက်သွယ်မေးမြန်းခန်းအတွင်းပြောသွားတာပါ We
have about 61 HIV patient in our
defense HIV Luna 62ဦးရှိနေတာကိုကျွန်တော်တို့ဌာနအသီးသီးကနေတွေ့ထားပါတယ်သူတို့ကိုကျွန်တော်တို့ဌာနကဆေးဝါးတွေပေးနေပါတယ်ဆေးရပြီးတဲ့နောက်မှာစခန်းတွေကသူတို့ရဲ့မိသားစုတွေစီပြန်သွားကြပါတယ
်ယရီ Luna တွေထဲမှာအမျိုးသမီး32ဦးအမျိုးသား19ဦးကလေး10ဦးပါဝင်တယ်လို့ဒေါက်တာ Salam ကပြောပါတယ်သူတို့တွေဟာတခြားဒုက္ခသည်တွေနဲ့အတူစခန်းတွေထဲမှာပဲအတူနေထိုင်နေကြတာကြောင့်တခြားလူတွေကိုကူးစက်တာမျိုးတွေဖြစ်နိုင်မလားဆိုတဲ့စိုးရိမ်ချက်တွေကလည်းရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ HIV လူနာတွေကိုတီးခြားခွဲထုတ်ထားတဲ့စနစ်မျိုးမရှိတာကြောင့်အခုလူနာတွေကိုလည်းတီးခြားခွဲထားတာမျိုးမလုပ်ဘူးလို့ဒေါက်တာဆလမ်ကပြောပါတယ်
။ Because AIDS patients treatment will continue for lifelong and this
ဘာကြောင့်လဲဆိုတော့ AIDS လူနာတွေဟာဘဝတသက်တာလုံးကူညီထောက်ပံ့မှုတွေပေါ်မိခိုအားထားကြပါတယ်ဒီလူနာတွေဟာသူတို့ရဲ့မိသားစုတွေပေါ်မှာမိခိုအားထားနေကြရတာပါအဲဒါကြောင့်ပြဿနာမရှိဘူးလို့ထင်ပါတယ
်ဒီအခြေအနေကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအန်ဒရယ်ရှိတဲ့အခြေအနေမဟုတ်ပါဘူးလို့ဒေါက်တာဆလမ်ကပြောပါတယ် AIDS ရောဂါတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS က2019ခုနှစ်မှာထုတ်ပြန်တဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်နိုင်ငံမှာ2016ခုနှစ်အတွင်းHIV လူနာအရေအတွက်12,000ရှိပြီး AIDS ရောဂါနဲ့ဆက်စပ်တဲ့သေဆုံးသူအရေအတွက်ကအယောက်1,000ရှိပါတယ်မြန်မာနိုင်ငံမှာတော့အလားတူနှစ်အတွင်း HIV လူနာအရေအတွက် 23,000 ရှိပြီးသေဆုံးသူအရေအတွက်က 8,800 ရှိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေဟာစခန်းတွေထဲမှာပြစ်ကျက်ပြီးနေနေကြရတာကြောင့်ကူးစက်မြန်ရောဂါတွေဖြစ်ပွားမှာကိုစိုးရိမ်ရတဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကပြောထားပါတယ်ကာလဝမ်းယောဂါကိုတားဆီးဖို့အတွက်ကာကွယ်ဆေးတိုက်ကြွေးတဲ့အစီအစဉ်ကိုလည်းစတင်လှုပ်ဆောင်ထားပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအသက်တစ်နှစ်ကနေ9နှစ်အကြာကလေးငယ် 38,000 နီးပါးကိုကာလဝမ်းယောဂါကာကွယ်ဆေးတိုက်ကြွေးတဲ့လုပ်ငန်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဦးစီးလှုပ်ဆောင်ခဲ့ပါတယ်။ထပ်ဖြည့်ကာကွယ်ရေးအနေနဲ့နောက်တစ်ကြိမ်ထပ်ပြီးကာကွယ်ဆေးတိုက်ဖို့လည်းရှိပါတယ်။ဆိုးရွားတဲ့ပိုလီယိုရောဂါကနေကာကွယ်ဖို့အတွက်အသက်9နှစ်အရွယ်ထိကလေးငယ်တွေကိုယောဂါကာကွယ်ဆေးတိုက်ကြွေးအောင်မှာဖြစ်တယ်လို့လည်း WHO ကပြောထားပါတယ်ခင်ဗျာ
ကိုကြွကြသိန်းပြောပြသွားတာပါရှင် VOA American တာရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်မကြခင်ထုတ်လင်းပေးမဲ့ဒုတိယနိုင်ဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာလို့သူတွေအတွက်အီရန်သုံးအင်္ဂလိပ်သင်ခန်းစာကျမရေးနဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့လည်းရှိပါတယ်ရှင
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ10ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50အပြင်လိုင်းလိုက်မီတာ190တို့ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာတော့
ဒီ virus ကတော့ဒီ Burmese ရှိနေလို့ဆိုကျက်တူဝတ်ပေါ့ဒရိုင်ဘာပွားလေပေါ့နော်ဒါပြီးတော့ကျက်တီပုံမှန်ပြိုင်းလို့ပြောရတယ်လေဆယ်ဆောင်တယ်
နိုင်ငံတော်အလုံးမှာဂျပန်အုံနှောက်ရောင်းယောဂကာကွယ်ဆေးထိုးပေးမယ့်အကြောင်းကျန်းမာရေးအစီအစဉ်မှာနှာစင်ကြရမှာဖြစ်ပါတယ်အဲ့ဒီနောက်တိုင်းရင်သတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့မနခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လာလာတန်ကအစီအစဉ်ပို့ချထားပါတယ်ရှင်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
loose cannon
ဖြစ်ပါတယ်စာလုံးပေါင်းက L O O S E loose ကချောင်းနေတာ C A N N O N cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကချောင်းနေတဲ့အမြောက်ပေါ့ဒီအသုံးဆင်းသက်လာတာကတော့သင်္ဘောလောကကဖြစ်ပါတယ်ရှေ့တုန်းကစစ်သင်္ဘောကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြီးတဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကတဲ့လေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတိမောသားတွေကိုအန်ဒီရေပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင့်တလာတဲ့ idiom အသေးပဲကတော့လူတဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလုတ်ချင်တာလုတ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင့်စာနေရဖြစ်နိုင်တာကိုဆလုပ်ပါတယ်လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်းထားဖို့လိုတဲ့ပုံကိုမျိုးအာချောင်းလို့သူလုတ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is known as a loose cannon.So his co-workers are very careful with what they say in the office.
John ha a chaung ne lu ye lu lu ti mya ja de. Da chaung tu lut pho kai mae twi ga yau ma saka pyo yin taik ko tadi tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon. So his co-workers are very careful with what they say in the office.
အားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရဘယ်လိုပြောမလဲ
loose cannon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလဒန်စီစဉ်ပို့ချပေးနေတဲ့ idiom အသုံးအင်္ဂလိပ်သင်္ကန်းစာကိုလေ့လာခဲ့ရပြီးတဲ့နောက်အခုနိုင်ငံတဝန်းလုံးမှာဂျပန်အုံနှောက်ရောင်ယောဂကာကွယ်ဆေးထိုးပေးတော့မယ့်အကြောင်းကျမရေးစီစဉ်ကိုလည်းထုတ်လွှင့်ပေးပါအောင်မရှင်ဂျပန်အုံနှောက်ရောင်ယောဂအဖြစ်များတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ယောဂအဖြစ်များတဲ့ကလေးတွေနဲ့လူငယ်ပိုင်းအရွယ်တွေကိုနိုဝင်ဘာလနဲ့ဒီဇင်ဘာလထဲမှာအခမဲ့ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်မှာလက်မလွတ်မိစေဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ဒီကာကွယ်ဆေးထိုးဖို့ဘာကြောင့်အရေးကြီးတာလဲ။ဂျပန်အုံနှောက်ရောင်ယောဂရဲ့လက္ခဏာတွေကဘာတွေလဲဆိုတာကိုကလေးအထုခုနဲ့စေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปอมอคาดาดาซอเวครับเจอรู้မြန်မာနိုင်ငံမှာမကြာခင်ဒီဂျပန်အုံနောက်ရောင်ကာကွယ်ဆေးအစုလိုက်ပြောလိုက်ပါဆရာเนาะထိုးဖို့ရှိတယ်လို့ကြားတဲ့အတွက်ဆရာကြီးဒီကာကွယ်ဆေးထိုးဖို့ကဘယ်လိုအရေးပါလဲဆရာကြီ
းအကြောင်းရင်းမှာကျွန်တော်တို့ဒီနေ့မှာလာနေမှာအကြောင်းချေပြူပေါ့เนาะကျွန်တော်ငါးနှစ်ကစံကနေကလေးတွေကိုဂျပန်အုံနောက်ရောင်ကာကွယ်ဆေးထိုးပါမယ်ဒီဇင်ဘာလမှာဆိုလို့ရှိရင်တော့ဒီငါးနှစ်ယောက်ကလေးပေါ့ကိုလာငါးနှစ်ယောက်ကလေးနောက်ကျောင်းမနေတဲ့ကလေးပထမချိန်ဟ ိုယ်တော်ကလက်သွားတဲ့ကလေးလေးပေါ့နော်အထူးဖြစ်တဲ့ကလေးလေးပေါ့အဲ့ဒါလေးကိုတာဝယ်ပြီးထုတ်ပေးပါမယ်ဒါကတော့ဆုလိုက်ကျုံလိုက်ပါနော်ကျောင်းဆိုရင်တော့ကျောင်းနေမှာထုတ်မယ်ဒီဇနေ့ဒီဇင်ဘာလထဲမှာတော့ဒီရက်ွက်အခြေပြုပေါ့နော်လက်ွက်တွေမှာဆုရတယ်လို့ဒီဒေသမှာကျမ်းမာရေးတို့ပါလို့ပေါ့နော်အဲ့လိုနေရာလေးပေါ့ပြီးတော့ထုတ်ပေးမှာဖြစ်ပါအဲ့တော့ဒါဘာလို့တော့လဲဆိုတော့ဒီစိတ်လိုက်ကြွလိုက်ကြွယ်လေးကကျွန်တော်ဂျပန်လုံးတော်ရုံကဖြစ်များတဲ့9လနဲ့15နဲ့ပေါ့နော်အဲ့ဒါတွေကိုထိုးပြစ်သွားအောင်ပေါ့ဂျပန်လုံးတော်ရုံကစစ်ပွားလာရဲ့အများဆုံးကလည်းမဟုတ်ဘူးဒါပေမဲ့ကျင်းဒီကုသလာဂျပန်ဂျပန်ပြည်နယ်မှာရုံဖြစ်နေပြီးတန်နေချင်းဂျပန်လုံးတော်ရုံဆိုရင်ကုသစရာတိကျပေါ့ဗိုင်းရပ်စ်ကိုတည်နေတဲ့ဆေးရမရှိဘူးတော့ဒီရိုင်းဆုံးလာတော့တေကြောင်းတယ်ဆိုတော့ချန်နဲ့ရှင်တဲ့လူတွေမှာလည်းတစ်ခါလောက်ကဥမာခုနကတော့ထိခိုက်သွားတယ်အဲဒါဆိုအောင်တော့ကြဖြစ်တာတော့ပြီးတော့ကြတက်တာလည်းနော်ဒီဂျောစရဲလာဆက်ကင်းဒီလေးခပ်ပြနေမှာအဲကြောင့်မို့ကျွန်တော်တို့ဒီဆေးကိုထိုးဖို့လုပ်တာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာကြီးဒီကောက်ွယ်ဆေးဟိုထိုးတင်တယ်ပေါ့ဆရာနော်အခုလိုဒီအသက်အရွယ်ပြင်းပြင်းထန်ထန်ရှိနေတဲ့အတွက်ပေါ့ကောက်ွယ်ထားတာကဟလာဖြစ်လာလို့ရှိခုနကဒီအသက်နဲ့ချီချီမမကျောင်းရတာတဲ့အများကြီးတက်တာလည်းပါဆရာနော်အဲ့တော့ဒီကောက်ွယ်ဆေးထိုးတဲ့အတွက်အန္တရာယ်ရှိနိုင်တဲ့နေထားပါရှင့်လားဆရာ
ဒီကောက်ွယ်ဆေးကထိုးခဲ့တာတော့ကြာပါပြီဒုတိယကစားဆေးကဒီအမေရိကန်စစ်သားတွေကိုအဝယ်ဖို့အတွက်သာထိုးခဲ့တယ်ဒီတော့အဲ့ဒါဆေးပုံစံအဟောင်းပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတော့ပုံစံအစ်စ်ပေါ့အဲ့ဒါလည်းကျွန်တော်သုံးလာတော့ကျွန်တော်တကယ်အသက်20ကျော်လောက်ရှိပါတယ်ကျွန်တော်ရဲ့89နိုင်ငံတွေမှာလည်းတော်တော်လေးသုံးပြီးသားဖြစ်ပါတယ်အဲ့ဒါနဲ့တော့ဒီကတော့ဒီတော့နေပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းတွေကအိမ်မက်တူပီတာဆွေးဖြစ်ပါတယ်။ကျွန်တော်နိုင်ငံမှာလည်းအဲ့ဒီဥစားကပြည်မှာထိုးလို့စဉ်၃000၄000ကျောက်ကျောက်အဲ့ကောင်တောင်လည်းပြလဲမနေပါဘူး။အဲ့ကျွန်တော်ကကမ္ဘာ့တတိယဆုံးတိုင်းတိုင်းတာအခမဲ့ထိုးပေးမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီကာကွယ်ဆေးထိုးတဲ့အတွက်ဖြစ်လာနိုင်တဲ့အန္တရာယ်ကမရှိသလောက်ပဲလို့ပြောပါဦးဆရာနော်
။ဟုတ်ဟုတ်ကဲ့မရှိသလောက်ပါပဲဒီကောက်ဝဲဆရာတို့ဒီလိုလူကြီးများတဲ့နိုင်ငံမှာလည်းသုံးခဲ့တဲ့ပြည်နိုင်ငံသုံးတော့ဒီလိုမှ300လောက်သုံးပြီးပါအဲကြတော့အဲ့ဒါဒီအဓိကဖြစ်တဲ့ချက်ကဘာလဲဆိုတော့ထိုးတဲ့နေရာမှာနားလဲပေါ့နော်ပြန်နေနေနားမယ်ဖျားမယ်ပေါ့နော်နောက်ပြီးတော့ကြတော့ခြေဆိုင်မှာတော့ဒီလိုပေါ့ခြေနဲ့မတည့်တဲ့ reaction ကတချို့တွေကသွေးမတည့်တာဖြစ်နိုင်တယ်ပေါ့နော်ဒါလည်းပုံမင်းနေပါလေခြေဆိုင်မှာတရားမဖြစ်ပါအဲ့တော့ဒီမိအားဖြင့်ပြောတော့အင်မတန်စိတ်ချလို့ကြိုးပမ်းရှိရစီဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကာကွယ်ဆေးမထိုးမိခဲ့လို့ယောဂါဖြစ်လာခဲ့ရောဘယ်လိုမျိုးကြိုတင်ပြီးတော့သိရှိနိုင်မလဲဆရာကြီ
း။ဒီတပောင်းတော့ယောဂါကဒေနီကုဆလဲဆိုကျူလက်ဆိုရပေါ့။ချင်းမုံပေါ့။ချင်းမုံခံရနေကုဆတယ်။ဒီဗိုင်းရပ်စ်ပေါ်ကတော့ဒီဘင်းမန်းရှိနေလို့ဆိုကျက်တူဝတ်ဝတ်ပေါ့။ဒီလိုအိပါပွားလဲပေါ့နော်။ဒါပြီးတော့ကက်ဒီပုံမှန်ပြိုင်းလို့ပြောလို့ရတယ်ဒါဆောင်တဲ့သူတို့တည်းမှာပေါ့အဲ့ဒီဓာရီလိုဝက်လိုမျိုးကနေတော့ခြေပုံးကတိုက်မယ်အဲ့ဒီပုံးကဝင်သွားပြီးတော့ညမရတဲ့ဒီခြေနေရဟိုလူကိုတိတ်မကြိုက်ဘူးသိဆံလို့ခက်တယ်ခြေပုံးဒါပေမဲ့ဖြစ်ပြီးတော့သူတို့သွားပြီးတိုက်မိတဲ့ခါကျတော့သူရဲ့ခန္ဓာကိုယ်ရဲ့ဒီဗိုင်းရပ်စ်ပုံးဝင်တချို့လဲရောဂါလက္ခဏာတော့မပြောင်းတချို့လည်းလက္ခဏာပြောင်းဒါပေမဲ့လူကြီးအားလည်းတော့တရားစတော့ဘုနာရောက်မယ်အခြေရောက်တယ်ပေါ့နော်အဲ့ကျတော့တော်တော်လေးပြင်ထန်တယ်လက္ခဏာပြရတော့ပြလဲပြတယ်ပြကြည့်ရတက်တယ်တတိလစ်တယ်ပေါ့နော်အကျော်ဆွဲတဲ့ဒါလေးဖြစ်တယ်ပေါ့ဟိုဖြစ်တာတော့အများကြီးမဟုတ်တော့မှဖြစ်ဖြစ်ရှင်ကြောက်စရာကောင်းတဲ့ခုကတော့ဖြစ်တယ်နော်နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ပတ်ဝန်းကျင်ခြေလေးကြည့်ရင်ဒီခြင်းကမှလေကုန်းတွေမှာပေါက်တယ်နော်မြောင်းတွေ AI တွေ AI တွေဘာတွေမှာပေါက်တယ်မြို့ပေါ်မှာဆိုတော့ဒီမြောင်းတွေပေါ့နော်ဟိုတွင်းတဲ့တစ်ခွေးခြင်းအကြီးကြီးကမှပေါက်တယ်ဒါကတော့မြောင်းတွေမြောင်းပုတ်တဲ့ AI တွေအဲ့မှာပေါက်အဲ့တော့ဆိုတော့ဒီပတ်ဝန်းကျင်အခြေအနေကကျွန်တော်တို့ပတ်ဝန်းကျင်မှာရှိတယ်။တနည်းအားဖြင့်ကျွန်တော်တို့မှာရင်းနှီးဖြစ်တာတဲ့လူနာတွေရှိတယ်။အဲ့ဒီအုံနောက်ရောင်ပေါ့နော်ဗိုင်းရပ်စ်ပိုးကြောင့်အုံနောက်ရောင်ဖြစ်တယ်။ကလေးတွေကကျွန်တော်တို့အများကြီးဖြစ်ပါတယ်ရင်းနှီး။အဲ့ဒါကြောင့်မလို့မျိုးစာတွေဖြစ်ပွားနေတာရှိတယ်။ပွားနိုင်တဲ့ပတ်ဝန်းကျင်လည်းရှိတယ်။ဒါမှမဟုတ်တောင်းဒီလုံးတိုင်းတာနဲ့ထိုးပြီးတော့မျိုးသားကာကွယ်ဆေးထိုးအစီအစဉ်မှာခဲ့တုံးမှုဆုံးဖြတ်ခဲ့တာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာ။အခုလိုဒီကာကွယ်ဆေးထိုးတာဖြစ်ပေါ့နော်။ခုနဒီချစ်ပေါက်ဖွားရနေရတဲ့ကိုကောက်ွယ်ခြင်းအဖြစ်ရောဒီယောဂါကိုကောက်ွယ်နိုင်တဲ့အနေထားရှိလားဆရာ
ကျေလိုမျိုးကြောက်တော့လိုက်ခဲ့တယ်ဥပမာသူကဟိုသူတခွေးချင်လို့ရေးကြီးနေတာမှာပေါ့တာပေါ့ပြီးတော့အိမ်မှာအိမ်ပေါ်ဝင်ရင်ပေါ့ပဲနေပြီးအောင်လို့လက်မထုတ်ဆိုတော့အဲ့ဒါကြီးကိုသင်တယ်မှာတော့ဖြစ်ပါတယ်အ ကလူမချင်းမကိုက်မကန်အောင်ပေါ့နော်။ဒါဆိုတော့နိုင်ပုံမှန်တဲ့ပြင်ဆိုင်ကြီးဆိုင် impregnated let's call စီစဉ်ချင်တော့တော့ပေါ့။ဒါနဲ့ဒီစားကဒီလိုလုပ်ရတဲ့အောင်မြင်ပြီးသားသက်သက်ကြာတဲ့အခါမှာတက်ပြီးတော့ထိရောက်တဲ့ကံဝင်ရှိတယ်။တတိယကောင်ရှင်းပုံမှန်လေးတို့တို့တို့ပြန်ရင်းတယ်လေယောဂဖြစ်တယ်။ကုစရာဥဒတိမရှိဘူး။နောက်ပြန်အနေနဲ့ပြေးနိုင်တယ်လို့ဒုက္ခတာဖြစ်နိုင်တယ်။သို့တော့ကောင်ဝင်နေတဲ့ကောင်ဝင်လို့ရှိရတယ်။အဲဒါကြောင့်ကျွန်တော်တို့တော့ကောင်ဝင်ပြီးဒီကမ္ဘာ့ကျန်းမာရေးဖွယ်ရတဲ့တိုက်တွန်းမှာတော့ကျွန်တော်တို့ပြည်သားနိုင်ငံတွေမှာကျွန်တော်တို့နိုင်ငံမှာပါနေဖို့ထည့်ထားတယ်။အဲတော့ပြည်သားနိုင်ငံတွေမှာဆိုရင်ကောင်ဝင်ကြီးကိုမျိုးသားကောင်ဝင်ကြီးတို့စီမံချက်မှာထည့်သွင်းတယ်။ဒါကြောင့်မို့ကျွန်တော်တို့မတောင်းဆချက်ကျွန်တော်ရည်ရစားပြီးကျင်းပါပါ။အဲဒီမထည့်မတိုင်ရင်မထိုးနိုင်ရတဲ့လူတွေကိုကျွန်တော်တို့တောင်းကက်ချပ်လုပ်ခေါ်တော့နော်။ပြန်ပြီးတော့စုလိုက်ကြလိုက်ထုတ်ပြလိုက်ကြ။ဒါပေမဲ့ဒီဥစားဒီဒီချိန်မှာထုတ်ပြမှာနောက်နေ့ဒီမှာကျွန်တော်ကစုလိုက်ကြလိုက်။ရန်ထုတ်ပြမှာမဟုတ်ပါဘူး
။ဟုတ်ကဲ့။အဲ့တော့ဒီတစ်ခေါက်မှာထုတ်ဖို့အထူးအရေးကြီးတာပါဆရာနော်
။ထုတ်ရေးဖြစ်ပါ
။ဟုတ်ကဲ့ဆရာ။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြာမာရေးကဏ္ဍကိုနားဆင်ကြရကြာရတာပါရှင်ဒီစီစဉ်ကိုကြာတာပရင်းနဲ့ညပိုင်းနဲ့အခုလိုတောက်ကြနေမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါတယ် VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းအတန်လှန့်အစီအစဉ်တွေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းစီစဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ Fever Wine Not သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့မှာမြို့တိုင်းသားတွေနေထိုင်ဖို့အိမ်အလုံး40ခန့်ကိုအေရော်ရီတိုင်းအစိုးရကနေဆောက်လုပ်ပြီးသွားမှာဖြစ်ပါတယ်။တမရော်ကနေတင်စီထားတဲ့မွန်ပြည်သက်ပါတီရဲ့တက်တဲ့ gate ခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်သက်ပါတီဘက်ကနေတင်ပြထားတယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းရှောင်နေကြတဲ့မွတ်စလင်နယ်ပွားတွေကိုမြန်မာပြည်အစိုးရကနေစီစစ်လက်ခံပြီးနေရာချထားဖို့ကြိုးပမ်းနေချိန်မှာမောင်နှောမျိုးနယ်မှာရှိတဲ့ရခိုင်တိုင်းသားကျေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်ဖို့မဖြစ်နိုင်တဲ့အခြေအနေထုတ်ပြန်ချက်တွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားတွေနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအီယာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပြီးလက်ရှိနေအိမ်10လုံးခန့်ကိုစတင်ဆောက်လုပ်နေပြီဖြစ်ပါတယ်နေအိမ်တလုံးကျ30နဲ့80ကျားကုန်ကြဖို့ခန့်မှန်းထားပြီးအေရီတိုင်းအစိုးရကနေအိမ်အလုံး30နဲ့40ကျားဆောက်လုပ်သွားမှာလို့လျှက်စစ်စွမ်းအင်စက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကပြောပါရယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီပေးနိုင်ရေးအတွက်အေရီတိုင်းဒေသကြီးကဝန်ကြီးချုပ်ဦးမန်းကျော်နေကဦးဆောင်ပြီးအောက်တိုဘာလ25ရက်နေ့မှာမောင်တော်မြို့ကိုတွားရောက်ကြည့်ရှုခဲ့ပါရယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အနေနဲ့ဦးစားပေးလုပ်ငန်းစဉ်3ရက်အနက်နေအိမ်တွေပြန်လည်ဆောက်လုပ်ပေးရေးကိုစတဲ့အကောင်အထည်ဖော်နေခြင်းလည်းဖြစ်ပါတယ်
တမ်တော်ကနေတင်စီထားတဲ့မွန်ပြည်တပ်ပါတီရဲ့တပ်တီကိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့မွန်ပြည်တပ်ပါတီကိုစတဲ့တို့အကြနိုဝင်ဘာ10ရက်နေ့ကမော်လမြိုင်မြို့ပြည်နယ်အစိုးရရုံတွေ့ဆုံပွဲမှာမွန်ပြည်တပ်ပါတီကတင်ပြထားပါတယ်ပြာသုံးစုတံပြူစရဲမော်တော်ကားလမ်းပေးရှိမွန်ပြည်တပ်ပါတီကိတ်စခန်းနှစ်ခုနဲ့ကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်ထီးဖိုးနိုင်ကျေးရွာရှိမွန်ပြည်တပ်ပါတီအကောက်ခွန်ကိတ်စခန်းကိုလွန်ခဲ့တဲ့ဖေဖော်ဝါရီလနဲ့မတ်လ3ပိုင်းကတပ်မတော်စစ်ကြောင်းတွေဖယ်ရှားပြီးဝင်ရောက်နေရာယူလာခဲ့တာပါမွန်ပြည်တပ်ပါတီဘက်မှတင်ပြလာတဲ့အခက်ခဲတွေကိုမွန်ပြည်နယ်အစိုးရအနေနဲ့အထက်ကိုတင်ပြပြီးမှသာပြန်လည်ဖြေရှင်းပေးလို့ရမှာဖြစ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကမီဒီယာတွေကိုပြောပါတယ်ငင်းချိုင်းတိဆောက်ရမှာနှုတ်နှစ်ဖက်ယုံကြည်မှုရရှိနိုင်စေဖို့ NCA လက်မှတ်ရေးထိုးရမှာမွန်ပြည်တပ်ပါတီပါဝင်လာနိုင်ဖို့မွန်ပြည်နယ်အစိုးရအနေနဲ့တိုက်တွန်းထားပါတယ်
ချင်းပြည်နယ်ပလတ်ဝအထက်ပိုင်းမြန်မာအိန္ဒိယနယ်စပ်မှာတိုက်ပွဲတွေရက်ဆက်ဖြစ်လာတဲ့အတွက်ဒေသခံတွေကိုခရီးသွားလာခြင်းမပြုကြဖို့ဒီလ9ရက်နေ့မှာရခိုင်တပ်မတော် AA ကမြန်မာဆိုရတက်ကရခိုင်တပ်မတော်အခြေပြုတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးမြေပြင်ထိုးစစ်တွေလည်းယခုရက်ပိုင်းအတွင်းအဆက်မပြတ်ဆင်နေတဲ့အတွက်ဒေသခံတွေထိခိုက်မှုမရှိရအောင်အခုလိုအသိပေးထုတ်ပြန်တာဖြစ်တယ်လို့
နိုဝင်ဘာလတရက်နေ့ညနေပိုင်းကစပြီးပလက်ဝမြို့နယ်ကွန်ပြင်ကျေးရွာအနီးစမန်းတလန်တောင်တန်းမှာရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲစတင်ဖြစ်ပွားခဲ့ပြီးနိုဝင်ဘာလ9ရက်နေ့နဲ့6ရက်နေ့တွင်မှာလည်းမောင်ပူတောင်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ရခိုင်တပ်မတော်သတင်းနဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။မွန်ပြည်နယ်ကြက်မြော်မြို့နယ်ဖျားတောင် Wame Surago, Chapia, Shinin Silo, Jam Didakanriga, Pio Jabare, John Pilami, Sayon Siman Gaintinia, Ha, Jarin and Nika Nide, Sayongo, Jammy Drain and Lepa, Don't Be Mago, so in Leshi Jam. A Kugesago, Jawin Piercing, Pin and Pomobin and Ludo Gule, A Kuni Downta Jow, Meglu Jia Didakandu Pitu, 920 Gap Jobare, Leshi Chema. Jun Cement Industry Company Ha, Pilami Sayon Tisau Yelunga account a popo dre, Sepi Sikria Rego Simangang area tema su sound touching, maybe a neta pupin touching low sound in yellow did a canoe up your body. Piada on Nipa Winjima, the neta ngatong Jabilami Sayon did Tisau Quingo, Jungom Nigo Natan Sechau Kuni Maslan and Sengaya Niga, Mimaning and Yinimuna Mu Commission MINC Ga Kumbutara Pipare.
Shampi a sheep by Mansa Kaya, my Bemu Nema, San Mount Jaya, Osu, Ogotago, Ami Matilun, Ugani, Tanane, Pietamu, Pipua Kevare, Bikede Apat Jada Brenega, Pipua Kerava, San Mount Osu Ogota, Utan Soha, Tuyene in One Monuama, Novembala, Nayani, Nyasa Sani Chain, Ami Mati Sange, Tamana Uga, Laya Picalo, Bepe Oma, Chisan Timambi, Puechin Pi, Te Song Kevare, Utan Sogo Kupu, Yolare, Saikam Singole, Tanatamara, Pikalayama, Bepe Palma, Chisan Timambi, Tanyagaro, Soying Ziamashi. Bulu, did that yeriga so bare. Utan so ha, tatra yebo, hound upitello diabi, let she a chain tea, lojan kayare a jang yam matia debe, the nut the marigole, pammy chin, machine de babu.
Aku the denuario, select den set bidua maba. Rakhine Bauno Kema, Jampa Muri, Pipwa Pirina, Bangladesh, Nangangu, Tatwajare, Muslim Nuevari Gumyama, Asuyaga, Sisila Kambi, Nea Tata, Bibu, Jovani Tima, Bauno Munema, Shire, Taina, Tiori, Gagus Lerigani, a to do Nitai Pumapianine, a Chinigo, a Siwigani, Sompia brought the Bora to Kugu, Mata, Demiga, Topian Kitabare, Di Chinigo, Mau Egane, Kulu, Suzi, Densep, Bitabare.
အော်ဒိုဘာလာ30ရာနေ့ကမောက်တော်မြို့နယ်မြောက်ပိုင်းကရန်အောင်ပြန်ဘုံတော်ကြီးကျောင်းမှာကြေးရွာပေါက်၄၀ခြေရွာကကိုယ်စားလှယ်တွေစုဝေးဆုံးဖြတ်ခဲ့ကြတဲ့အရှတ်တချို့ကိုအောက်သာယာကြေးရွာသားကိုကျော်စိုးမိုးကခုလိုပြောပါတယ်ကျွန်တော်ကြီးရွာတွေပေါ်တာတွေပဒုစီနေဆိုတင်္ဂလီကလားတွေဟိုပြန်ပြီးတက်ခံနေလို့ရှိရင်ကျွန်တော်တို့မူလနေရာတိုင်းကျွန်တော်ဒီတိုင်းရင်းသားကြီးရွာတွေအမိကနေလို့ရှိ ခုမှထားပြီး1982ခုနိုင်နိုင်ငံသားဥပဒေနဲ့အညီစီစိုက်ဖို့စတဲ့အချက်တွေပါဝင်ပါတယ်။တရားသားတွေနေရစံခွင့်မယ်ဆိုတဲ့အချက်ကိုထောက်ပြန်ရတာနဲ့ပတ်သက်လို့လောက်တုံကြည့်ရသားကိုကျော်ဝင်းကအခုလိုပြောပါတယ်။ မြန်မာဆိုရတာဝန်ရှိသူတွေကတော့ဘင်္ဂလားဖက်ကပြန်လာလို့သူတွေကို1963ခုနှစ်ဘင်္ဂလားမြန်မာသဖော့တူညီချက်နဲ့အညီစီစိုက်လက်ခံပြီးတောက်ပြိုလာဝဲမြို့အပါဝင်နေရာနှစ်ခုမှာယာယီနေရာရှာထားပေးမယ်လို့မီဒီယာတွေကိုပြောဆိုထားပါတယ်။လက်ရှိမော်ဒော့မြို့နယ်ကဒေသခံတိုက်ရန်သားတွေရဲ့အခြေအနေတွေကိုလည်းကိုကျော်စွန်းမို့ကခုလိုပြောပါတယ
်။ရွှေဆွေရှိရသောသတိွယ်ပြီးွယ်တယ်လို့တော့နေရာတော့ရှိတယ်ဒါပေမဲ့သူကြကြူကြသောတက်တာရှာခံနေရှိတယ်ဘာလို့တိုက်ရန်သားရွာတွေသာဖွေးရောခါချန်ကြသွားတယ်ဒီမှာတချို့ကြီးရွာတွေကသလားရတဲ့
အလောက်တူမော်ဒော့မြို့နယ်တောက်ပိုက်မှာရှိတဲ့တိုင်ယန်သားကြေးရော်တွေကလည်းဒီလ9ရက်နေ့ကသရေကုံဘောပုံတော်ကြီးချုပ်မှာစေဝေးပြီးမွတ်စလင်တွေကိုအရန်နေရာတိုက်နေရာရှာထားရင်တောက်ပိုက်မှာရှိတဲ့တိုင်ယန်သားကြေးရော်သားတွေအားလုံးနေရာဆန့်ခွာဖို့ပြန်လာခံသူတွေကိုကဲန်တစ်ခုမှထားပြီး1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီစီစိုက်ဖို့စတဲ့အခြားခောက်ရှားပါသဖောထားထောက်ပြန်ချက်တစ်ခုကိုလည်းထောက်ပြန်ခဲ့ကြပါတယ်
ဆက်ပြီးတော့ချင်းပြည်နယ်ဖလားမြို့နယ်ထဲမှာရှိတဲ့လိုက်စိုးကျေးရွာအုပ်စုကိုဖျက်သိမ်းပြီးဖလားမြို့ပေါ်ရက်ကွက်အဖြစ်ပြည်နယ်အစိုးရကထည့်သွင်းသတ်မှတ်လိုက်တဲ့အပေါ်မကျေနပ်တာကြောင့်ဆိုပြီးလိုက်စိုးကျေးရွာကဒေသခံပြည်သူ80ကျော်တို့ဟာနိုဝင်ဘာလ6ရက်နေ့ကလမ်းမပေါ်ထွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဖလားမြို့ပေါ်ရက်ကွက်အဖြစ်သတ်မှတ်တာကိုလိုက်စိုးကျေးရွာသားတွေကဘာလို့မကြိုက်ကြတာပါလဲ။ပြည်နယ်အစိုးရအနေနဲ့ဒီကိစ္စကိုဘယ်လိုဖြေရှင်းသွားဖို့စီစဉ်နေပါသလဲအကြောင်းဆုံးကိုတော့ကိုရောဘက်ကနေစူးစီးထားပြီးနမ်ဟောင်းကနေတင်ဆက်ပေးထားပါဗျ
။လိုက်စိုးကျွာအုပ်စုကိုဖျက်သိမ်းပြီးဖလန်းမျိုးပေါ်ရက်ကွက်တစ်ခုအနေနဲ့ပြောင်းလဲသတ်မှတ်မယ်ဆိုရင်လိုက်စိုးလူမျိုးပါတာစကားနဲ့ယဉ်ကျေးမှုတွေမိမ့်မိန်ပြက်ကွယ်သွားနိုင်တယ်လို့ဘိုးဘွားပိုင်မျိုးတွေပါဆုံးရှုံးသွားနိုင်တာကြောင့်အခုလိုဆန္ဒပေါ်ထုတ်ရတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်တဲ့လိုက်စိုးမြေယာထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဦးစာထန်းကပြောပါတယ်
အဲ့ရွာကရက်ွက်แท้ဝင်သွားလို့ရှိရင်ကျွန်တော်တို့ကရက်ွက်ဆိုတာပြည့်တဲ့အတိုင်းပဲအရောရောနှောနှောဖြစ်သွားမယ်ကျွန်တော်ဒါမြည်ပါလို့ပြောလို့မရဘူးဒီကရမနဲ့ပေးလိုက်မယ်ဟိုလူလည်းဝင်လာမယ်ဒီလူလည်းဝင်လာမယ်ဆိုတော့ဘာသာစကားပြောင်းမယ်ယဉ်ကျေးမှုမိမ့်မိန်သွားမယ်
လိုက်စိုးရွာသားတွေအနေနဲ့ရခင်အတိုင်းကျေးရွာအုပ်စုအဖြစ်နဲ့တာဆက်လက်နေထိုင်လို့ကြပြီးတကယ်လို့ဒေသခံတွေရဲ့ဆန္ဒကိုမငဲ့ညာဘူးဆိုရင်ရတဲ့နီးနဲ့ဆက်လက်တောင်းဆိုရမယ်လို့ဦးစာထန်းကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဇလိုင်းအိုက်ဆက်ခင်ကတော့ပြည်ထောင်စုလွှတ်တော်အထီးအတီးပြုထားပြီးသားကိစ္စဖြစ်နေတဲ့အတွက်ကြောင့်ရက်ွက်အနေနဲ့ပဲဆက်သွားရမှာဖြစ်တယ်လို့ပြောဆိုပါတယ်။
ဒီတိုင်းနဲ့ဆက်သွားရမှာပဲကျွန်တော်ကအစကတည်းကဒီတိုင်းဆက်သွားမယ်ဆိုပြီးတော့ပြည်ထောင်စုအစိုးရလည်းပြင်တယ်ပြည်ထောင်စုလွတ်တော်အထိရောက်ပြီးအတည်ပြုထားတဲ့ကိစ္စတွေဖြစ်နေတော့ဆက်ပြီးတော့ဟိုလုပ်စီအာမရှိဘူးလေဒီတိုင်းတော့ဆက်သွားရမှာ
ဖလန်းမျိုးသစ်စီမံကိန်းအရအော်တိုဘာလကုန်ပိုင်းကပြည်ထောင်စုလွတ်တော်ကနေဖလန်းမျိုးမှာရက်ွက်၄ရက်ွက်တိုးချဲ့ဖွဲ့စည်းလိုက်ပြီးလိုက်စိုးကျေးရွာအုပ်စုနဲ့ကျေးရွာ9ရွာကိုပယ်ဖြတ်ခဲ့တာဖြစ်ပါတယ်ပယ်ဖြတ်ခံရတဲ့ကျေးရွာတွေဟာ2015ခုနှစ်တဘာဝဘေးဒဏ်ခံခဲ့ကြရလို့ပြည်နယ်အစိုးရအစီအစဉ်နဲ့ဖလန်းမျိုးလုံပီးဒေသနဲ့တလံဘားဒေသကိုရွာလုံးကျွပြောင်းရွှေ့ခဲ့ကြရတဲ့ကျေးရွာတွေဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားများနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအေယာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပါတယ်။တပ်မတော်ကနေတင်စီထားတဲ့မွန်ပြည်သစ်ပါတီရဲ့တပ်တီဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်သစ်ပါတီကတင်ပြထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရင်းသတင်းလွှာခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်။ဒီစီစဉ်ကိုရေဒီယိုကနေမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေနဲ့သတင်းပတ်ဆင်ခန္ဓာတွေကို burmese.voanews.com မှာအသံဖိုင်နဲ့တကွပြန်လည်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်း VOA Burmese News ကနေပြီးတော့နားဆင်ဖတ်ရှုနိုင်ကြပါတယ်ရှင
်။American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တောရရှိမြခင်ဗျာ။ American နိုင်ငံသားကြီးဝန်ကြီး Rex Tillerson ဟာမကြာသေးမီက Afghanistan ကိုရောပါကစ္စတန်နိုင်ငံကိုပါသွားရောက်လည်ပတ်ခဲ့ပါတယ်။သူ့ရဲ့ Afghanistan ခီးစဉ်အတွင်း Afghan လူညုံရေးအတွက် American ကရေရှည်တာဝန်ခံထားတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားဖို့ထပ်လောင်းကတိပြုသလို Taliban သဘုံတွေဒုံကျုံစွာခိုအောင်းတဲ့နေရာတွေကိုဖယ်ရှားပြစ်ရေးနဲ့တာလီဘန်တွေတဆူရှိအောင်ပြည်ပကနေထောက်ပံ့နေတာတွေဖြတ်တောက်သွားရေးတို့ကိုလှုပ်ဆောင်သွားမယ်လို့နိုင်ငံသားဝန်ကြီးဒေလာဆင်ကအတည်ပြုပြောဆိုခဲ့ပါတယ်။ဒ တေလာဆင်ရဲ့ခီးစဉ်အတွင်းအာဖဂန်သမ္မတအက်စထရက်ဂါနီနဲ့ရောနိုင်ငံရေးကောင်းဆောင်အဗ်ဒူလာတို့နဲ့ပါတွေ့ဆုံပြီးအာဖဂန်နိုင်ငံတည်ငြိမ်ရေးအတွက်အာဖဂန်ရဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေပုံမကောင်းမွန်အောင်အစိုးရကဘယ်လိုလုပ်နိုင်မလဲဆိုတဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။အာဖဂန်အစိုးရကအဆိုပြုတဲ့စီးပွားရေးနိုင်ငံရေးလုံခြုံရေးဆိုင်ရာပြုပြင်ပြောင်းလဲဖို့အစီအစဉ်အသေးစိတ်ကိုနိုင်ငံတိုင်းဝန်ကြီးတေလာဆန်ကကြိုဆိုလိုက်ပါတယ်။ဒါတွေအပြင်ကုန်သွယ်ရေး၊စွမ်းအင်အရင်းအမြစ်နဲ့အခြေခံအဆောက်အုံတိုးမြှင့်လှုပ်ဆောင်ရင်းအာဖဂန်နစ္စတန်နိုင်ငံကိုဒေသရင်းမှာပါဝင်လာအောင်အိန္ဒိယနိုင်ငံတွေကဝိုင်းဝန်းလှုပ်ဆောင်နိုင်မဲ့အကြောင်းတွေကိုလည်းဆွေးနွေးခဲ့ပါတယ်။ပါကစ္စတန်နိုင်ငံနဲ့ပတ်သက်လို့တာလီဘန်တပုံတွေဆွေးနွေးပွဲစကားဝိုင်းကိုရောက်လာအောင်ပါကစ္စတန်ကဘယ်လိုအခြေအနေတွေဖန်တီးပြီးအကူအညီပေးနိုင်မလဲဆိုတဲ့အသေးစိတ်အစီအစဉ်တွေကိုဝန်ကြီးတေလာဆင်ကရှင်းပြခဲ့ပါတယ်။ပါကစ္စတန်အစိုးရရဲ့ဗျူဟာမြောက်တဲ့တာဝန်ခံမှုတွေကိုမြင်လို့ကြောင်းနဲ့ပါကစ္စတန်မှာခြေကုပ်ယူထားတဲ့စစ်သွေးကြွအုပ်စုအလုံးကိုမြေလံပစ်ဖို့ကိုလည်းအမေရိကန်ပြည်ထောင်စုကလိုလားကြောင်းဝန်ကြီးကပြောပါတယ်။ဒါတွေအလုံးဟာအချုပ်အခြာအာဏာနဲ့ပတ်သက်လို့ပါကစ္စတန်ကရွေးချယ်ရမယ့်ကိစ္စတွေသာဖြစ်တယ်လို့ဗဟိုအာရှနဲ့တောင်အောင်ရှဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex G. Wells ကပြောပါတယ်။မကြာသေးခင်ကသူမရဲ့ပြောကြားချက်တွေထဲမှာတော့ဒီကိစ္စတွေကိုလုပ်ပါလို့အမေရိကန်ကလိုက်ပြောနေရမယ့်ကိစ္စမျိုးမဟုတ်ပါဘူး။ကျမတို့ရဲ့ view ဟာတွေကိုချပြထားပြီးဖြစ်တယ်လို့ကျမတို့အနေနဲ့ဒေတာတွင်းမှာတိတ်ကိုအရေးပါတယ်လို့ရှုမြင်ထားတဲ့ပါကစ္စတန်ရဲ့အဓိကကြာလွန်းတဲ့အခန်းကဏ္ဍကိုလည်းရှင်းပြခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဒီမဟာဗျူဟာနဲ့ပတ်သက်လို့ပါကစ္စတန်ကကျမတို့နဲ့လက်တွဲလှုပ်ချင်သလားမလှုပ်ချင်ဘူးလားဆိုတာပါကစ္စတန်နိုင်ငံပေါ်မှာသာမူတည်နေပါတယ်။အကယ်၍ပါကစ္စတန်ကလက်တွဲမလှုပ်ချင်ဘူးဆိုရင်တော့အလုတ်ဖြစ်မဲ့နီးလန်းတွေကိုအမေရိကန်ကရွေးချယ်လှုပ်ဆောင်သွားမှာပါလို့ယာယီလက်ထောက်ဝန်ကြီး Alex G. Wells ကပြောပါတယ်။အာဖဂန်နဲ့ပါကစ္စတန်နှစ်နိုင်ငံစလုံးနဲ့အတူအကျိုးရှိစေမဲ့ဆက်ဆံရေးမျိုးကိုအမေရိကန်ကမျှော်လင့်ထားပြီးရှေ့ဆက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သူမကပြောဆိုခဲ့ကြပါမယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်မှလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနှာစင်ကြရမှာပါရှင်ဒီကနေ့မနေ့ဖက် VOA ကနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းတောက်ကြနေမှာဗီယက်နမ်နိုင်ငံကိုတွားရောက်နေပြီဖြစ်ပါတယ်။အဲဒီမှာကုန်သွယ်ရေးနဲ့တန်တမန်ဆက်ဆံရေးဆင်ရတွေအပြင်မြောက်ကိုရီးယားအရေးကိုအရှိအာရှဒေသတလွားကနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ APEC လို့ခေါ်တဲ့အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာဒေတာရင်းပူးပေါင်းဆောင်ရွက်ရေးကိုခေါင်းဆောင်ဒေတာရင်းခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့ဗီယက်နမ်နိုင်ငံကိုရောက်နေတဲ့ American စစ်ပြန်စစ်မှုထမ်းဟောင်းတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ဟာတောက်ကြနေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်အရေးကိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ကနေဒါဝန်ကြီးချုပ်ဟာစက်တင်ဘာလတုန်းကဒေါန်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ရောစာနဲ့ပါဆက်သွယ်ပြီးအပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့ပြောကြားခဲ့တာဖြစ်ပါတယ်။တောက်ကြနေဒေါန်ဆန်းစုကြည်နဲ့မတွေ့ဆုံခင်မှာကနေဒါရဲ့မြန်မာနိုင်ငံဆိုင်အထူးတန်တမာဖြစ်တဲ့မကြာသေးခင်ကမှခန့်ချင်းခံရတဲ့ဘော့ဘရေးဟာဝန်ကြီးချုပ်ထရူရိုနဲ့တွေ့ဆုံပြီးသူ့ရဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာခီးစဉ်အတွင်းတွေ့ရှိချက်တွေကိုပြောပြမှာဖြစ်ပါတယ်။မြန်မာစစ်ဖက်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်လွှတ်တော်မှာပြင်ဆင်နေကြတာဟာပါတီကြီးနှစ်ရပ်စလုံးရဲ့ခိုင်မာတဲ့ထောက်ခံမှုကိုရထားတဲ့အတွက်ကွန်ဂရက်စ်လွှတ်တော်မှာခက်မြန်မြန်အတီးဖြစ်ဖို့ရှိတယ်လို့အမေရိကန်လွှတ်တော်အမတ်တွေက VOA ကိုပြောပါတယ်။ထိုင်းနိုင်ငံက Jasmine Sun လို့ခေါ်တဲ့အနံ့ရသာကောင်းမွန်တဲ့ဆန်မျိုးစားဟာကမ္ဘာအကောင်းဆုံးဆန်ဖြစ်ထပ်ပြီးတော့အရွေးချယ်ခံရပါတယ်။
တောက်ကြနေမနေ့ဖက် VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့ဒေတာရင်းသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးသွားတာပါရှင်။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဥဆောင်မဝေဖြစ်ဖြစ်တန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့6နိုင်ခွဲကနေ9နိုင်အထိစီစဉ်တွေကို5ဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.